ကယောဂဖြစ်ပွားနေချိန်မှာတစ်ဖက်သက်ပြည့်ရထားဖို့တမ်ဘရော်နဲ့တိုင်းဟန်သားလက်နက်ကိုင်အဖွဲ့တွေကြီးညာထားပေမဲ့လည်းရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးစစ်ရေးကျင်းပမှုတွေကြီးထွားလာနေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါကလာတန်ကြတိုက်ပွဲတွေငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါဒီတိုက်ပွဲတွေဟာအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကချင် KIO ကိုကန့် MNDAA နဲ့တအန်းပလောင် TNLA တို့အကြားမှာလာရှိုတိုင်ရန်နဲ့မူဆဲခရိုင်ကကျူကုတ်ပန်ဆိုင်မြို့နယ်တွေအတွင်းမှာဖြစ်ပွားတာဖြစ်ပါတယ်ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်က VOA ကိုအခုလိုပြောပါတယ
်။နေကလာရှူမြို့နယ်ထက်ကမမန်ကျော်ရဲ့အခက်ဖက်နာမှာအာညနေ၄နာရီခွဲကနေ၄နာရီ25အထိလောက်အာအမတနေရဖြစ်တယ်။နောက်တနေရတော့ဒီတိုင်ယာမြို့နယ်ထက်ကငါဝါခိုင်နာမအရွာရဲ့ထက်နာမဖြစ်တယ်။အဲဟာကတော့ဒီလေစနမိုင်လီစင်္ဂလာနီတနာခိအတကြိမ်ဖြစ်တယ်။ကျွန်တော်တရှိတဲ့ပြည်ကိုဒီတမ်တော်ကတလာတဲ့ပြည်ကျွန်တော်ရှိပြီးအကင်းနဲ့ဆိုင်မှာထိတိုက်တွေ့မှဒီတိုက်ပွဲစာဖြစ်တော့ what up ဖြစ်ပါ
။ဒီနေ့နေကင်းပိုင်းအထီတော့တိုက်ပွဲထမှန်ဖြစ်ပွားတဲ့တရင်မရရှိသေးပါဘူး။ပြီးခဲ့တဲ့10ရက်နဲ့17ရက်နေ့ကလည်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ပြီးဒီလအတွင်းတိုက်ပွဲ4ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ဘက်မှာပြီးခဲ့တဲ့အပတ်အတွင်းကတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ပြီးလောလောဆယ်စီးရဲတင်းမာမှုတွေရှိနေတဲ့အကြောင်း KIA ကချင်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်စက်တင်ဘာလ17ရက်နေ့ရယ်12ရက်နေ့ရယ်ဆက်သက်ဖြစ်ပါတယ်နောက်ခုနောက်ဆုံးကတော့တစ်ခါကတတ်ပြအားလုံးကတော့အခုနေရာမှာကုနေမှာပြန်ရင်သွားတာနေထားတော့ရှိပါတယ်ဒါမဲ့တမတော်ကလည်းသူ့တက်ခေပြန်ဆွတ်သွားတာတော့မရှိပါဘူး။အဲဒါကြောင့်စီရဲ့အခြေအနေကတော့ဒီမှာတဲ့အနေထားတော့ရှိပါပဲ။ပြန်တိုက်ပွဲတွေပြန်ဖြစ်မလာပေါ့နော်။အဲဒါအားလုံးကတော့တတိယအနေထားနဲ့နေတဲ့အနေထားသာဖြစ်ပါတယ်။ပြောမယ်ဆိုလို့ရှင်တော့ကျွန်တော်ဒီမြောက်ပိုင်းမဟာမိတ်တက်ဖွဲ့တွေရှိတဲ့နေရာဘက်မှာသူ့ဘူးလာလို့ဖြစ်တဲ့တက်ပွဲလို့ပြောလို့ရပါတယ
်။ TNLA ကဘုံမူတိုက်ကြော်ကလည်းပြီးခဲ့တဲ့လာကုန်ပိုင်းကစတင်ပြီးရှမ်းမြောက်ဒေသမှာတမ်ဘရော့ဘက်ကအင်အားဖြည့်တင်းတာတွေရှိခဲ့ကြောင်းအခုလိုပြောပါတယ
်ဒီရှီလာဘိုင်ကမောဂတ်စ်ကုန်ခါနီးရဲ့ဒီအခုစတင်ပါလာဆိုင်ရဲ့ဒီရှမ်းမြောက်ဘက်မှာတော့လာရှူးရဲ့ဒီကုခိုင်ဘဲအချမ်းရဲ့ဒီမူဆဲနမ်ခါမနအစင်အပြန်ပြီးတူချလာတော့ရှိအဲဒီဘုဒ္ဓဆင်းရဲတူချတော့ဒီတော့ကျွန်တော်နေတဲ့တော်တွင်တီကိုလိုက်လာမှသူဆင်းဆင်းနေတော့တိုက်ပွဲအပြန်လည်းဖြစ်ပွားတာဖြစ
်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအတီးပြုတ်မေးမြန်းနိုင်ဖို့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးမြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန်းနဲ့ AA ရခိုင်အဖွဲ့တွေဟာအစိုးရနဲ့ bilateral ခေါ်နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာနောက်ဆုံးဆွေးနွေးခဲ့ကြပြီးဒီနှစ်အတွင်းမှာတော့ COVID-19 ကာယောဂါကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းနေခဲ့ပါတယ်လက်တလောဆွေးနွေးပွဲတွေပြန်ဆနိုင်မဲ့အလားအလာကိုနှစ်ဖက်အကြားမှာဆက်သွယ်ဆောင်ရွက်ပေးနေတဲ့ PCG ခေါ်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ကြာကအခုလိုပြောပါတယ
်ကုတော်လောဆယ်နောက်ဆုံးအချိန်နဲ့ဘာမှမထူးမထူးခြားဘူးဗျ။ဟိုကလည်းဘာမှမပြောတာနှစ်ဖက်စလုံးကငြိမ့်နေတယ်ဗျ။ကုတော်လောဆယ်ကဒီ COVID-19 ကိစ္စတောင့်ခံတယ်။ဘာမှလည်းအကြောင်းပြန်လာတယ်ဘာမှလည်းမရှိသေးဘူးဗျ။
စတင်ပါလ၄ရက်နေ့သတင်းစာရှင်းလင်းပွဲမှာတော့တမရယုံဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစော်ထေကမြောက်ပိုင်းမှာမိတ်အဖွဲ့တွေဘက်ကဆွေးနွေးပွဲတွေပြန်လည်စတင်ဖို့အစိုးရထံကိုအကြောင်းကြားလာကြောင်းနဲ့အစိုးရဘက်ကဆွေးနွေးပွဲတွေဟာအကျိုးရှိမရှိပြန်လည်သုံးသပ်နေကြောင်းပြောဆိုထားပါတယ်ဩဂုတ်လအတွင်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုပြန်လည်မြင့်တက်လာတဲ့နောက်တမ်ဘရော့ကအကျန်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာကအပကျန်းနယ်မြေတွေမှာစီးရေးဆိုင်ရာလှုပ်ရှားမှုတွေကိုစက်တင်ဘာလ၁ရက်နေ့ကနေ30ရက်နေ့အထိရပ်ဆိုင်းတာကိုတိုးမြင့်ခဲ့တယ်လို့အစိုးရနဲ့တိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်မဟာမိတ်၃ဘွဲ့ကလည်းစက်တင်ဘာလ၁ရက်နေ့ကနေနိုဝင်ဘာလ၉ရက်နေ့အထိအပြည့်အသက်တန်ထပ်မံတိုးမြင့်ခဲ့ကြပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်